တော်တာရှင်များမင်္ဂလာပါခင်ဗျာဒီတစ်ပတ်မှာလဲလေယာကဏ္ဍဖွံ့ဖြိုးရေးအတွက်အစိုးရအသည့်အနေနဲ့ဦးစားပေးဆောင်ရွက်တဲ့အကြောင်းအရာတွေကိုပဲဆက်လက်တင်ပြသွားမှာပါအမှန်တကယ်စိုက်ပျိုးမြေအေကတိနံအထွတ်နှုံးလေသမားဥယျာဉ်နဲ့တဦးချင်းလေယာပိုင်ဆိုင်မှုပမာဏစားရတွေနဲ့ပတ်သက်ပြီးကိန်းကဏ္ဍတွေကမြေပြင်အနေအထားနဲ့ကွာဟမှုရှိနေတဲ့အကြောင်းကိုတင်ပြသွားမှာဖြစ်ပါတယ်လေယာစိုက်ပျိုးရေးကဏ္ဍကိုတိုးတက်အောင်ဆောင်ရွက်မယ်ဆိုရင်ဒီနယ်ပယ်ဒီကဏ္ဍနဲ့ပတ်သက်တဲ့ကိန်းကဏ္ဍအချက်အလက်တွေတည်တည်ကြာကြာသိရှိဖို့လိုပါတယ်အတိအကျကြီးမဟုတ်ရင်တော့အမှန်နဲ့အနည်းဆက်ဆုံးအနေအထားအထိသိရှိထားဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီနယ်ပယ်ဖွံ့ဖြိုးရေးအတွက်ရေတိုရေရှည်ဆောင်ရွက်ရမယ့်စီမံကိန်းတွေ၊မူဝါဒဆိုင်ရာဥပဒေဆိုင်ရာဆောင်ရွက်မှုတွေအားလုံးဟာမြေပြင်မှာဖြစ်ပျက်နေတဲ့အရာတွေနဲ့ကိုက်ညီမှအောင်မြင်နိုင်မှာပါ။ပြီးတော့ဒီလိုကိုက်ညီအောင်ဆောင်ရွက်ဖို့ဆိုတာကလည်းအမှန်နဲ့နီးစပ်တဲ့ကိန်းကဏ္ဍအချက်အလက်တွေကိုအခြေပြုပြီးဆောင်ရွက်ဖို့လိုပါတယ်။ဒီနေရာမှာပြောလိုတာကမြန်မာနိုင်ငံမှာလေယာကဏ္ဍနဲ့ပတ်သက်တဲ့ကိန်းကဏ္ဍအချက်အလက်တွေမရှိကြဘူးလားဆိုရင်ရှိကြပါတယ်။ဒါပေမဲ့တိကျမှုအပိုင်းမှာတော့လိုအပ်ချက်တွေအများကြီးရှိနေတဲ့အနေအထားရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ဥပမာတစ်ခုအနေနဲ့ပြောရရင်အစိုးရကပုဂ္ဂလိကဘိုင်းကကမြန်မာနိုင်ငံမှာမိုးစဘာစိုက်ဧက18သန်းကျော်နဲ့နှွေစဘာစိုက်ဧက4သန်းလောက်ရှိတယ်လို့ထုတ်ပြန်ပြောကြားထားခဲ့ကြတာပါ။အခုတော့အသင်းအဖွဲ့တွေဘက်ကမိုးစဘာစိုက်ဧက16သန်းကျော်နဲ့နှွေစဘာစိုက်ဧက3သန်းလို့ပြောင်းပြီးပြောလာနေကြပါတယ်။ကွာဟမှုကဧက2သန်းအထိရှိပါတယ်လွန်ခဲ့တဲ့3နှစ်လောက်ကမြန်မာနိုင်ငံမှာလေယာတကောင်စင်းကောက်ယူခဲ့ကြပါသေးတယ်ဒီလိုကောက်ယူတဲ့နေရာမှာအချို့တောင်သူတွေကသူတို့လောက်ကန်စားတောက်နေကြတဲ့လေယာမြေကိုပိုင်ဆိုင်နေဆိုတဲ့အထောက်အထားမပြနိုင်ကြသလိုအချို့ကလည်းပိုင်ဆိုင်မှုအငင်းပွားနေကြတာတွေရှိတာကြောင့်ပုံစံခုနှစ်ဆိုတဲ့ပိုင်ဆိုင်ခွင့်ပုံစံကိုမရသေးတာတွေအခုချိန်ထိတော်တော်များများရှိနေကြပါသေးတယ်ဓနုပြူဘက်ကတချို့ရွာတွေမှာပုံစံခုနှစ်မရသေးတဲ့တောင်သူက25ရာခိုင်နှုန်းလောက်ရှိတယ်လို့အကြံပြင်းသိရပါတယ်။ဒါကြောင့်စိုက်ပျိုးမြေဧကတို့တိနံထွက်နှုန်းတို့ဆိုတဲ့စည်ရင်းတွေကကောက်ယူကြတဲ့ကရိုးပေါက်ဟာပေါက်တွေရှိနေခဲ့ကြတာပါ။ဒါကြောင့်မြန်မာနိုင်ငံမှာလယ်မြေ၊ရာမြေဘလောက်ရှိတယ်အထွက်နှုန်းဘလောက်ရှိတယ်ဆိုတဲ့အချက်အလက်တွေဆိုတာကစာရွက်ပေါ်ကကိန်းကဏ္ဍတွေကိုပဲကြည့်ပြီးခန့်မှန်းချက်လောက်ပဲသိကြတာပါ။အခုနောက်ပိုင်းမှာဆိုရင်စာရွက်ပေါ်ကစည်ရင်းတွေနဲ့မြေပြင်အနေအထားကအရင်ထက်ပိုပြီးကွာဟမှုများလာနိုင်မဲ့သဘောရှိပါတယ်။ဘာလို့လဲဆိုတော့တောင်သူတွေကအရင်နီးမလုံလောက်လို့ပိုင်တဲ့လေအေကအကုန်မလုံနိုင်တာတွေရှိတယ်လို့လူနေရက်ွက်နဲ့နီးတဲ့လေတွေကိုအစိတ်အစိတ်အမှောင်မှာပိုင်းဖြတ်ပြီးရောင်းနေကြတာတွေကလည်းများတစ်ထက်များလာနေကြပါတယ်။နောက်ပြီးလူနေအိမ်တွေစက်ရုံတွေငားကန်တွေဖြစ်သွားတဲ့လေတွေကလည်းအများကြီးရှိနေတယ်လို့လမ်းမနဲ့နီးတဲ့လေမြေတွေကိုဈေးကစားမဲ့လူတွေကဝယ်အောင်ပြီးဘာသီးနှံမှမစိုက်ပဲဒီအတိုင်းပြစ်ထားတာတွေကလည်းမြို့တိုင်းရွာတိုင်းလူလုံးမှာရှိနေကြပါတယ်။လေယာကန်နာရဲ့ကိန်းကဏ္ဍတွေနဲ့ပတ်သက်ရင်လေသမားဥယျာဉ်နဲ့တဦးချင်းလေပိုင်ဆိုင်မှုပမာဏကလည်းအရေးပါတဲ့အချက်တွေဖြစ်ပါတယ်။ပုဂ္ဂလိကဘိုင်းရဲ့စစ်တမ်းကောက်ယူမှုအရမြန်မာနိုင်ငံမှာစပားဆိုင်တဲ့တောင်သူဥယျာဉ်6.5သန်းလောက်ရှိပြီးအဲ့ဒီအထက်က90ရာခိုင်နှုန်းကျော်လောက်ကမြေ9ရေကအောက်ပဲပိုင်တဲ့လေသမားငယ်တွေဖြစ်ကြတယ်လို့ဆိုကြပါတယ်။ဒါပေမဲ့လက်ရှိအချိန်မှာအဲ့ဒီကိန်းကဏ္ဍတွေကတကယ်လက်တွေ့နဲ့ဝေးကွာနေတဲ့သဘောရှိပါတယ်။လက်လန်းမိသမျှလိလာကြည့်တဲ့အခါတွန်တေးဘက်ကတချို့ရွာတွေမှာဆိုရင်တောင်သူအများစုကလေအေက20-30လောက်ပိုင်တဲ့လူတွေဖြစ်နေပါတယ်။ဓနုယူဘက်ကရွာတွေမှာဆိုရင်လဲဆေအေကအောက်ပိုင်တဲ့သူနဲ့ဆေအေကအထက်ပိုင်တဲ့လယ်သမားဥယျာဉ်ကခောက်ကျိုးလောက်ရှိနေပါတယ်။ဖြစ်ပုံရတာကတော့အရင်လေယာဉ်မြေဥပဒေအဟောင်းမှာကလေမြေယာဉ်မြေတွေကိုတရဝင်လွှဲပြောင်းရောင်းချခွင့်မရှိတဲ့အတွက်လေအယောင်းဝယ်လုပ်ကြတဲ့အခါတရဝင်နာမည်ပြောင်းလို့မရတာတွေကြောင့်လဲပါတယ်လို့ဒီဘက်ကမှကြတော့လေယာဉ်လုပ်ငန်းကအကျိုးမြတ်နည်းလာတဲ့အတွက်လေအကနည်းနည်းပဲပိုင်တဲ့တောင်သူတွေကအချင်းချင်းလဲရောင်းပြီးလေယာဉ်လုပ်ငန်းခွင်ကိုစွန့်သွားကြတာများလာပါတယ်ဒီလိုနဲ့လေအကများများပိုင်တဲ့လဲသမားကြီးဥယျာဉ်ကပိုများလာနေကြပါတယ်ဒီနေရာမှာဂျုံပြီးပြောလိုတာကအမှန်တကယ်စိုက်ပျိုးမြေဧကနဲ့တိနံအထွတ်နှုံးတို့လဲသမားဥယျာဉ်နဲ့တဦးချင်းလဲပိုင်ဆိုင်မှုပမာဏတို့ဆိုတဲ့ကိန်းကဏ္ဍတွေကတောင်သူတွေအတွက်ငွေကြေးအရင်းနှီးထောက်ပံ့ရေးလမ်းကြောင်းတွေပေါ်ဆောင်ရမှာမရှိမဖြစ်လိုအပ်ပါလိမ့်မယ်အဲ့ဒီကတဆင့်ပြည်တွင်းစားသုံးမှုနဲ့စံပို့ရှံမှုပမာဏတွက်ချက်မှုပြပတင်ပို့နိုင်မဲ့ပမာဏတတ်မှတ်ရေးစားတာတွေအားလုံးနဲ့လည်းချိတ်ဆက်နေပါတယ်။ဒါအပြင်လေယာကန်နာတိုးတက်ဖို့ရေရိုရေရှည်ဆောင်ရွက်ရမယ့်စီမံကိန်းစီမံချက်တွေကိုအကောင့်ထဲပေါ်တဲ့နေရာမှာအဲ့ဒီလိုတိကျတဲ့ကိန်းကဏ္ဍတွေမရှိရင်အောင်မြင်မှုခဲယဉ်ပါလိမ့်မယ်။ဒါကြောင့်အပေါ်မှာတင်ပြခဲ့တဲ့အရာတွေနဲ့သက်ဆိုင်တဲ့ကိန်းကဏ္ဍအချက်အလက်တွေကိုစနစ်တကျကြေကြေပြန့်ပြန့်ကောက်ယူရေးကိုလည်းဦးစားပေးအဖြစ်ဆောင်ရွက်ရန်လိုအပ်ပါကြောင်းတိုက်တွန်းတင်ပြလိုက်ပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ။